ခုကျမတို့ VOA ကနေပြီးတော့ Skype နဲ့ဆက်သွယ်မေးမြန်းမဲ့သူကတော့မတ်တီတကူကြောင်မြင့်ဖြစ်ပါတယ်။သူကတော့ American ပြည်ထောင်စု San Diego မြို့ကဆေးရုံတရုံမှာသူနာပြုအထုကုဖြစ်တာဝန်ထမ်းဆောင်နေသူဖြစ်ပါတယ်။သူတို့အခုဆေးရုံမှာဆိုရင်ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့ဒီလူနာတွေကိုပေါ့နော်အရေးပေါ်ကူတာပေးနေရသူလည်းဖြစ်ပါတယ်
။အခုဖြစ်နေတဲ့ဟာပြဿနာဘာလဲဆိုတော့ result တွေကိုပေါ့နော်ဒီသူတို့ဟို test လုပ်တဲ့ဟာဆေးရုံမှာမရှိဘူးဖြစ်နေတာအဲ့ဒီဟာဒီ American မှာဖြစ်နေတဲ့ကိစ္စကအကုန်လုံး test တွေကိုသူရဲ့ result တွေနှာခေါင်းတွေထဲမှာအကုန်အလိုဟိုယူပြီး test ကိုယူလာပြီးပြီဆိုရင်အပြင်ကဓာတ်ခွဲကံကိုပို့ရတယ်ပို့ရတဲ့အခါကျတော့အရင်အပတ်ကဆိုရင်အဲ့ဒီဟာတပတ်လောက်တော့မှကြာတယ်တပတ်နီးပါးပေါ့နော်ဟိုနေ့ကနေဗုဒ္ဓဟူးနေ့ကနေပို့လိုက်တာတနင်္ဂနွေနေ့မှာပြန်ရောက်လာတယ်။အဲ့လိုမျိုးဆိုတော့သူတို့တွေအကုန်လုံးကိုကျတော့ဘလို့ကုသရလဲဆိုတော့သူတို့ကိုဒီ covid positive ပေါ့နော် covid ကိုဖြစ်နေတယ်လို့ပဲသဘောထားပြီးတော့မှပဲတကယ်ကိုကုသရတယ်။ဒါပေမဲ့အဖြေထွက်ပြီးသားလူတွေအရင်အခြေအနေဆိုတဲ့လူတွေကိုကျတော့ ICU ပဲပို့ပြီးတော့မှဇက်တိုက်နဲ့ကြည့်ရှုပြီးကုသရတဲ့ဟာတွေပါ။
အဲ့တော့အဲ့ဒီလူနာတွေကဟိုညီမတို့ခုဆေးရုံကိုရောက်လာတဲ့ခါမှာအရင်ဆုံးဟိုဘာတွေနဲ့အရင်ဆုံးကုသပေးရလဲရှင
်။အဆုတ်နဲ့နှလုံးမဖြစ်လို့လဲဆိုတော့အဆုတ်ကကြတော့သူတို့တွေကိုအ ਨੇ ဆုံးအဲ့လိုမျိုးနှစ်နာရီနဲ့လေးနာရီခြားတခါ nebulizer treatment လို့ခေါ်တဲ့အဲ့လိုမျိုးဒီအနေခေါင်းကနေအဲ့လိုသူမျိုး treat လုပ်တဲ့ဟာတွေ respiratory therapist တွေပေါ့နော်အဲ့ဟာတော့အသက်ရှူလမ်းကြောင်းဆိုင်ရာပညာရှင်တွေအဲ့ဟာအနီးကပ်ကိုအဲ့ဟာကိုအဓိက treat လုပ်တယ်ပြီးတော့မှနောက်တစ်ခါကျတော့အခုသူတို့သုံးနေတာငက်ဖြာရဲ့ pneumonia ရဲ့ malaria ရဲ့ပေါ့နော်အဲ့ဟာတွေရဲ့ဆေးနဲ့ antiviral နဲ့အဲ့ဒါနဲ့အဓိကကုပါတယ်တော်တော်များများတော့ပို့ပြီးတော့မှကျန်းမာလာတယ်အာဒါပေမဲ့အရင်တော့ချင်တာတော့ပေါ့နော်သူကဒီအဖိုးကြီးအဖွားကြီးလောက်ပဲဖြစ်မဲ့ထင်နေတာဒါပေမဲ့ဒီတစ်ပတ်မှာလို့တွေးရလူကြီးကအသက်40တယောက်ရှိရယ်သူကအသက်28နှစ်အရွယ်သူတို့အမျိုးကြီးရှိရယ်ပြီးနောက်တယောက်ဆိုရင်သူကကျတော့လို psych ပေါ့နော်ဒီစိတ်ရောဂါကုအာစိတ်ရောဂါကု nurse အဲ့လို nurse တယောက်သူဆိုရင်သူထင်တာတော့သူရတာလို့မျိုးဟို homeless ပေါ့ဟိုအိမ်ရာမရှိတဲ့လူတွေကိုသူတို့တွေကဟိုစိတ်ရောဂါတွေကတော်တော်ကုသရတယ်အဲ့လို ဆိုတော့သူအိမ်ရာနေရတယ်လို့သူထင်တယ်ပေါ့အဲ့လို ပြောတယ်ပြီးရင်အဖိုးကြီးအဖွားကြီးတွေတော်တော်များပါလဲဆိုတော့အာသူတို့အိမ်ကနေအရန်ဝေးနေတယ်ဝေးနေပြီးတော့သူတို့တွေကအာ cruise ship ပေါ်မှာဒီအပန်းဖြည့်သွားတယ်တင်ဘောပေါ်မှာတက်ပြီးတော့မှသူတို့တွေကလုံးခဲ့တဲ့နှစ်ပတ်လောက်ကနေတက်လိုက်တာတက်သွားပြီးတော့မှအဲ့ခါမှသူတို့ဟိုနမိုးနီးယားရပြီးတော့မှဆေးရုံကိုတက်လာကြတာအာယောဂလက္ခဏာတွေတော်တော်များများတော့တူတယ်အဲ့လိုမျိုးအမ်ချောင်းဆိုးတယ်နောက်ပြီးခန္ဓာကိုယ်ကြီးကြိုက်လာတယ်နာလာတယ်အဲ့လိုနမိုးနီးယားနဲ့ပေါ့နော်တော်တော်တူတယ်အဲ့ဒါတွေအကုန်လုံးက
အဲ့တော့ညီမတို့ဆေးရုံမှာအဲ့လိုမျိုးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာတွေကိုအဲ့လိုရုတ်ချီးပေါ့နော်များလာတဲ့အတွက်ညီမတို့ကျန်းမာရေးဝန်ထမ်းတွေအတွက်လိုအပ်တဲ့ဟိုပစ္စည်းတွေရောလုံလုံလောက်လောက်ရှိလား
အရင်အပတ်ကတော့သူတို့ကဘာပြောလဲဆိုတော့ပစ္စည်းတွေကရောက်လာတာတိတ်မရှိတော့ဘူးပေါ့နော်အကုန်လုံးကဒီတိုင်းသူတို့တွက်ကြည့်လိုက်တဲ့အချိန်မှာပစ္စည်းတွေကကုန်တော့မယ်လို့ပြောတယ်ပြောတဲ့အတွက်ဒီအကုန်လုံး nurse တွေ doctor တွေကိုတတိချာခြွေတာကြပါခြွေတာပြီးတုံးကြပါအရင်အပို့မတုံးကြပါနဲ့အဲ့လိုမျိုးပြောတယ်ပြောပြီးတော့ဒီနေ့ဒီလူရဲ့ဆေးရုံက sharp ကနေပြီးတော့ဒီရေဒီယိုကနေအကုန်လုံးကိုကြေညာလိုက်တယ်လူတွေအကုန်လုံးသိအောင်အိမ်မှာပေါ့နော်ဒီလိုမျိုးတွေမျက်နှာဖုံးနေလက်အိတ်ကြီးအကုန်ဝယ်ထားတဲ့လူတွေရှိရင်လာပြီးတော့မှလူတန်းနိုင်ပါတယ်လူတန်းပေးကြပါဆိုရင်မြေတရက်ခံတဲ့အချိန်မှာဒီနေ့မှလူတွေအများကြီးပဲလူသွားကြတယ်ပေါ့နော်အဲ့ဒါဆိုတော်တော်ကောင်းတယ်အဲ့ဒါအဲ့လိုမျိုးဆိုတော့အခုဆိုရင်တော့လုံလောက်သွားပြီလို့ပြောတယ
်ညီမတို့အခုလိုရှေ့တန်းကနေပြီးတော့ပေါ့နော်ဒီဗိုင်းရပ်စ်ကူးစက်နေတဲ့လူနာတွေကိုအနိကက်ကုသစောင့်ရှောက်နေရတဲ့ခါကျတော့ဟိုညီမတို့ကိုယ့်ဟာကိုယ်စိုးရင်ချက်တွေရောဘယ်လိုရှိလဲ
စိုးရင်တာတော့စိုးရင်တာပေါ့ဘယ်လိုပြောမလဲအိမ်ကိုပါလာမှာလဲအရင်လဲစိုးရင်နဲ့ပြီးရင်ဆေးရုံမှာလဲအာညီမကျတော့သူတို့ရဲ့ဒီ ICU ကညီမရဲ့တကယ်အလုံးလုံးတဲ့ဌာနမဟုတ်တဲ့အတွက်ကိုယ့်ရဲ့ဌာနကိုကိုပြန်လာပြီးတော့မှအဲ့လိုမျိုးထမင်းနေပါပြန်စားတာတို့ကိုယ့်ရဲ့အိတ်တွေပါပြန်ပြန်ယူလာလို့ဆိုရင်ကိုယ့်ရဲ့အလုံးလုံးတဲ့လူတွေကိုလည်းပေးမိမှာလဲစိုးရင်နဲ့ပေါ့နော်စားတာလဲအရင်ကိုစားရတယ်ဒီအားစေးကြီးလဲတောက်ပေါ့နော်ကွက်ကိုလိုကာကွယ်ရပေါ့ချို့လဲဆိုတော့ဖြစ်နိုင်ချေက90ရာခိုင်နှုန်း90ရာခိုင်နှုန်းအဲ့လိုမျိုးရှိရဲဆိုတော့လေ
ဆန်ဒီယေဂိုကအထုကုသူနာပြုမတ်တီတကူကြောင်မြင့်ကိုကျမအင်ဂျင်နိုင်က Skype ကနေဆက်သွယ်မိမြန်ခဲ့တာပါရှင်